ဗီယက်နမ်နိုင်ငံမှာအိန္ဒိယနဲ့ဗြိတိန်နိုင်ငံတွေမှာစတွေ့ခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ဗီဇာအပြောင်းပို့တဲ့အမျိုးအစားနှစ်မျိုးပေါင်းထားတဲ့ပိုးမျိုးတစ်ကိုတွေ့ရှိရကြောင်းဗီယက်နမ်အစိုးရရုပ်တံကစနေနေ့မှာကြေညာခဲ့ပါတယ
်
ဒီပိုးမျိုးတစ်ဟာဒီမှာအလျင်အမြန်ပြန့်နှံ့နိုင်စွမ်းရှိနေတယ်လို့ဗီယက်နမ်ကျန်းမာရေးဝန်ကြီးရဲ့ပြောကြားချက်ကိုကိုကာပြီးအာဏာပိုင်တွေကသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်မနစ်ကကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားမှုကိုအော်မြန်မြန်ထိမ့်ချုပ်နိုင်ခဲ့တဲ့ဗီယက်နမ်နိုင်ငံမှာအခုဧပြီလကစပြီးဒီယောဂါကူးစက်မှုတိုးလာနေတာတွေ့ရပြီးအခုဆိုဒီယောဂါကူးစက်သူ 9,000 နီးပါးနဲ့သေဆုံးရသူက 50 နီးပါးရှိလာနေတာပါဗီယက်နမ်နိုင်ငံမှာအရင်ကဗြိတိန်မျိုးကွယ်လို့သိကြတဲ့အမျိုးအစားကူးစက်မှုရှိရကနေမကြာသေးခင်ကမှအိန္ဒိယမျိုးကွယ်လို့သိတဲ့ပိုးမျိုးအစားတွေ့ခဲ့ရတဲ့နောက်အခုနောက်ဆုံးတွေ့လာရတဲ့ဗီဇာပြောင်းမျိုးတွေဟာအရင်အမျိုးအစားတွေထက်ကူးစက်မှုပိုးပြီးညံတာတွေ့ရတယ်လို့ဗီယက်နမ်ကျန်းမာရေးဝန်ကြီးငွေတန်လုံးကပြောပါတယ်ဒီမျိုးသက်နဲ့ပတ်သက်တဲ့အချက်လက်တွေကိုမကြာခင်မှာထုတ်ပြန်မှာဖြစ်ကြောင်းလည်းပြောပါတယ် SARS-CoV-2 ကိုရိုနာဗိုင်းရပ်စ်ပိုးတွေထဲမှာတစ်ကမ္ဘာလုံးအတွက်စိုးရိမ်ရတဲ့ဗီဇာပြောင်းပိုးမျိုးသက်၄ခုရှိပြီးသူတို့ကိုအိန္ဒိယ၊ဗြိတိန်၊တောင်အာဖရိကနဲ့ဘရာဇီးလ်နိုင်ငံတွေမှာစတင်တွေ့ရကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ထားပါတယ်အခုအစ်စ်ထပ်ပြီးတွေ့ရတဲ့ဗီယက်နမ်ကဗီဇာပြောင်းပို့တဲ့နယ်ပတ်သက်ပြီး WHO ကချက်ချင်းတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး